ရန်ကုန်တိုင်းဒေသကြီးအတွင်းမြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွတ်တွေကမြေခွတ်900ကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင့်ရန်ကုန်တိုင်းအစိုးရအဖွဲ့ကအောက်တိုဘာလ2ရက်မှာကြေညာခဲ့ပြီးရန်ကုန်အရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုံးမှဒီကနေ့လျှောက်လာပြီးစပြီးတော့ရောင်းချခဲ့ပါတယ်။ရန်ကုန်တိုင်းစွတ်တော်ကိုအတိအပြည့်အကြောင်းကြားခြင်းမရှိဘဲအခုလိုရောင်းချတဲ့မြေတွေဟာကျူးကျော်ရေကြောင့်နောက်ဆက်တွဲပြဿနာတွေရှိလာနိုင်တဲ့အကြောင်းဝေဖန်နေတာတွေလည်းရှိပါတယ်။အပြည့်စုံကိုတော့ကိုစောထက်ကပြောပြမှာပါရှင်
။ရန်ကုန်တိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားတဲ့မြေတွေလိုတန်လျာရှိခံရတဲ့မြေကွက်တွေကိုရန်ကုန်တိုင်းအစိုးရကဦးဆောင်ပြီးစစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့တာပါ။ဒီမြေကွက်တွေကိုရန်ကုန်တိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်အောင်ရန်ကုန်မြို့တော်ဝန်ဦးမောင်မောင်ဆိုကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ။ရော
က်တာမှန်ပါတယ်အခုတော့ဒီရောက်တာကျုပ်ဦးပြောင်းနေတယ်မဟုတ်ပါဘူး။အစိုးရအဖွဲ့ရှိနေရောက်နေတဲ့ကြောင့်အပန်းခံရရှိပါတယ်
။မြို့သစ်တွေတည်ခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ပဲကြံနေရဲ့အစိုးရစီမံခန့်ခွဲခွင့်ရှိတဲ့မြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပြေးနိုင်ဖို့အတွက်ဒီမြေတွေကိုရောင်းချတာပါ။အခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး 2019-2020 ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရှော်ဖို့ရှာထားကြောင်းရန်ကုန်စီမံတရားအရာရှိတို့ကမီဒီယာတွေကိုပြောပါတယ်
။အကြက်ကဒီမြေတွေကိုအကြက်ကသာရော်ကြီးတစ်စုံတရားမပြေးနဲ့ဒိတ်ထားခဲ့တဲ့အတွက်ကြောင့်တို့တဲ့ဘာကြီးကပြန်ပြီးတော့ကြံကြောင်းသောတာဖြစ်ပါလေ။ဒါနဲ့သူတို့ကရောင်တိုင်းမှာမေယာတီနဲ့ရှားပြည်သာဒိဋ္ဌိကံကြံတဲ့ပြည်ပြည့်ပေါ်ပြရတဲ့ဒီလိုပါ။ရှိချင်တာလေသူရဲ့ပေါင်း300ကျော်ရှိပါ။အဲ့ဒီလိုဒီရာတော်ကြီးပြီးတဲ့အခါမှာကြံတယ်ပြီးတော့ရရှိနိုင်ဖို့အတွက်ပုံရည်ရဲ့ဒီဘက်ကိုကျွန်တော်ကြံတဲ့ရောင်းချတယ်ဖြစ်ပါလေ။
မြေကွက်တွေကတော့တကုံမြို့တွေ၄မြို့နဲ့စိုင်းတရာရွှေပြည်သာနဲ့မော်ဘီမြို့နယ်တွေကမြေက 75.59 ဧကဘော်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်။အမည်မပေါ်သေးတဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်။မြေမရှိတဲ့သူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်။ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်တဲ့ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်လို့ရန်ကုန်စောက်တိအဖွဲ့တည်ဆောင်သူလည်းဖြစ်တဲ့ဒေါက်တာညွန်းညိုသိန်းက VOE ကိုပြောပါတယ်။
ဥပဒေအရကတော့တိုင်းပြည်သားကြီးအစိုးရအဖွဲ့ကဘယ်လိုစီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုပြင်ပြပြီးလွှတ်တော်ရဲ့ခွင့်ပြုချက်ရမှလုပ်တင်တာပေါ့နော်။အဲဒါမျိုးဒါရေချက်ကောင်းတော်လေးပဲပေါ့နော်။လုံထုံးလုံးကြီးလွှဲမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နင့်နာမှုတွေဖြစ်တယ်ဆိုလို့ရှိရင်အတခြားသောဥပဒေတွေနဲ့ဒီစိုးဥပဒေတွေနဲ့ညှိဆွမ်းတာတွေဖြစ်လာနိုင်တယ်နော
်။အခုရန်ကုန်တိုင်းအစိုးရရှောက်သွားထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့ရည်ပင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေရဲရန်ကုန်ဒေသခံတို့ကပြောပါတယ်။ဒုတိယအဆင့်အနေနဲ့မြောင်းသက်ကစစ်မှုဆောင်ကစစ်မှုမြေကွက်200နီးပါးကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့တကုံရှိပိုင်းရဲ့တကုံစစ်ကမ်းကမြေက9300မှာလူနေအိမ်နဲ့စီးပွားရေးဆောင်တွေအကောင့်တွေဖော်ဖို့ရှိပါတယ်။ဒါကအရင်အစိုးရလက်ထက်ကစံပြဆက်ပြူရေးဆောင်တို့ကကုမ္ပဏီကြီးတချို့ကိုချထားပေးပေမယ့်အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီမံတရားအရာရှိတို့ကပြောခဲ့ပါတယ်။မြေကွက်အခြေတွေကတော့ပေ40-60ကနေပေ100-120မြေကွက်တွေပါပါတယ်။ရှောက်ပါတောင်ကို1000ကျပ်နဲ့ရောင်းချပေးနေပြီးဈာရှောက်တဲ့ဥယျာဉ်ကမျောလင့်ထားတဲ့ဥယျာဉ်တွေအစမတန်ပုံများနေရလို့ပြောနေတာလည်းရှိပါတယ်။ရန်ကုန်တိုင်းအစိုးရကြီးကပင်စင်စားရီအတွက်မြေကွက်ချပေးမယ့်ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးတစ်ကောင်ကို1000ကျပ်နဲ့ရောင်းချခဲ့ရမှာရန်ကုန်တိုင်းအစိုးရရုံမှာရှောက်ပါပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်။အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားလဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိကြသေးကြောင်းရန်ကုန်မြေယာကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ်။